ချန်ပီနယ်မြောက်ပိုင်းကွက်ခိုင်မြို့နယ်နတ်ကိုရွာအနီးမှာဒီကနေ့မနက်ကစူရတက်မရော်နဲ့ TNLA တန်ပလောင်တပ်ဖွဲ့အကြားမှတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းမှာအသွားအလာတွေယာယီရပ်ဆိုင်းသွားတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါဒီတိုက်ပွဲဟာ COVID-19 ကာယရောဂါဖြစ်ပွားနေတာကြောင့်နှစ်ဖက်စလုံးကအပြစ်ခတ်ရက်စဲကြောင့်ကြီးညာထားချိန်မှာဒုတိယအကြိမ်ဖြစ်တဲ့တိုက်ပွဲဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။ဒီနေ့မနေ့ကကျွန်တော်တို့ဆက်တမရင်းတဲ့နောက်မှာဖြစ်ခဲ့တာတော့ရှိတယ်။ရင်းနှန်းကိုလုံလုံလေးဆောင်ရွက်နေတဲ့ရင်းနှန်းကိုမိုင်းဆဲဆက်ခိုက်တာပဲ။အဲ့ဆက်တက်ခဲ့တဲ့စီစဉ်ဖြစ်ခဲ့တယ်။အဲကျွန်တော်တို့စားတော့အမှန်ရဲ့ဖြစ်ခဲ့လို့ရှိတယ်။ဒါနာတော့ဒီဖြစ်ခဲ့နေမှုရှိလို့ပြရပါတယ်
။ TNLA ခေါ်တန်ပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကလည်းဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ဒီမနေ့ဖေနိုင်လောက်မှာဒီယောစစ်တပ်ကဒီမူဆက်ဘဲကနေလာဘောနော်။လာမှာဒီစီရင်တန်းနဲ့လာတယ်လာမှာဒီနဗ္ဗုနာရောက်တော့ကျွန်တော်အာတကလက်ပြောဆူလာမတ်ဒီကိုဒီဘက်ကူတဲ့အချိန်အဲမှာနဖက်တက်ခြေတဲ့သူတော့နာတက်ပွဲဖြစ်ပေါ်တယ်တက်ပွဲဆက်နေတဲ့ကျော်လောက်မှအငြိမ်တော့ပ
ါဒီတိုက်ပွဲမှာသူတို့ဘက်ကထိခိုက်မှုမရှိကြောင်းလည်းပြောပါတယ်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးမှာတိုက်ပွဲဖြစ်ပွားနေတာကြောင့်ကွက်ခိုင်မျိုးကနေမော်တော်ယာဉ်တွေအဝင်ထွက်ကိုတားမြစ်ထားကြောင်းကွက်ခိုင်ဒေသခံတအူးကနေကင်းတနာကြီးကပြောပါတယ်
တိုက်ပွဲပြီးတော့ပဲတွားလို့ရမလဲလောလောဆယ်ခဏတိုးကိမှာပိတ်ထားတာပေါ့တွိုင်းအန်တင်ဖြစ်မှာဆိုလို့လေဟိုဘူးလက်ကြီးလည်းပိတ်နေတော့မှာခဗျာနော်ကျွန်တော်တို့ကကိုဗစ်နဲ့ခေါင်းရှုံနေတာအဲ့မှာနောက်တော့ခေါင်းထည့်ရတခုထပ်ပေါ်လာတာပေါ့ဗျာ
အစိုးရတမ်ရော်ဘက်ကကိုဗစ် -19 ရောဂါမြင်းမြန်းဆန်းဆန်းတိုက်ဖြတ်နိုင်ရေးနဲ့ထောက်ရငင်းချမ်းရေးအတွက်အကျန်းဖက်ဖွဲ့စည်းတွေရှိတဲ့နေရာမှာအပကြံဒေသတွေကိုမေလ10ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိအပြည့်ရကြောင်ကြေညာထားတယ်လို့ MNDAA ကိုက TNLA တမ်ပလောင်နဲ့ AA ရခိုင်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကလည်းမေလ3ရက်နေ့ကနေမေလ31ရက်နေ့အထိတစ်ဖက်သက်အပြည့်ရကြောင်ကြေညာထားတာပါကိုခိုင်မျိုးနဲ့မဲဆန္ဒနဲ့အမှတ်တကပြည်내လွှတ်တော်ကိုယ်စားလှယ်ဦးအိုင်မွန်ကတော့ COVID-19 ရောဂါဖြစ်ပွားနေချိန်မှာတိုက်ပွဲတွေရပ်ဆိုင်းထားဖို့အခုလိုတိုက်တွန်းပါတယ်
။ COVID ဒီရောဂါဖြစ်နေတဲ့အချိန်မှာရောဂါအတွက်စိတ်ပူတာတမျိုးအဲဒီတုံတုံတုံတိုင်းတိုင်းဖြစ်နေတာတမျိုးဆိုတော့ဒီပြည်သူလူထုတွေကပိုပိုပြီးတော့စိတ်ချမ်းမြေ့ကြတယ်ရာမတွားရဲမလာရဲဖြစ်နေတဲ့အချိန်မှာစိတ်ပွားရပြဖြစ်တယ်ဆိုတာမကောင်းတော့ရာဖြစ်တည်မှုပေါ့ဗျာ။
တော့ပြချစ်ပေါ်ပြတော့ပြချစ်ဖိတ်သိမ့်ပြီလားဗျာ TNLA အပါအဝင်မဟာမိတ်အဖွဲ့တွေအနေနဲ့မေလ31ရက်နေ့မှာအပြည့်ရတက်တန်ကုံဆုံးသွားရင်ရက်ထက်မှန်တွေးမြင်ဖို့ကိုလည်းဦးအိုင်မွန်ကတောင်းဆိုပါတယ်ပြီးခဲ့တဲ့မေလ13ရက်နေ့ကမိုးကုတ်မြို့နယ်အတွင်းမှာတမ်ရော်နဲ့ TNLA ကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်လက်တလောအားဖြင့်ရှမ်းပြည်နယ်မြောက်ပိုင်းမှာတမ်ရော်ဘက်ကမူရစီဝါတိုက်ဖြည့်ရေးစစ်စင်ရေးတွေဆောင်ရွက်နေပြီးဒီရက်ပိုင်းအတွင်းမူဆယ်မြို့မှာလက်နက်ခင်းရမ်းတဲ့မူရစီဝါတွေဇက်တိုက်ဆူဆူလို့ဖမ်းဆီးရမိတာတွေရှိထားပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့ပါတယ်